မြန်မာနိုင်ငံကလုပ်ငန်းရှင်တချို့နဲ့ပုဂ္ဂလိကဗန်နေကြားမှာချင်းငွေပြင်မဆက်နိုင်တဲ့ကိစ္စတွေနဲ့ဆက်သက်ပြီးပြည်ရင်းစီးပွားရေးလောကမှာဝေဖန်မှုတွေရှိနေတာကြောင့်ဒါကိုဗဟိုဗန်အနေနဲ့ဘယ်လိုဖြေရှင်းဆောင်ရွက်ပေးမလဲဆိုတာကိုလည်းစိတ်ဝင်တစားစောင့်ကြည့်နေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေရဲ့အမြင်တွေကလည်းအမျိုးမျိုးရှိနေပါတယ်ဒီအကြောင်းပြည်စုံကို VOE သတင်းတောက်မှစုစုကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့ရပိုင်းကလေးကလုံရင်းရှင်တို့ကပုဂ္ဂလိကဗန်တွေမှာခြေယူထားတဲ့ခြေဝင်တွေကိုပြန်မဆက်နိုင်ဘူးလို့သတင်းတွေထွက်လာပြီးအဲဒီနောက်မှာပဲဩဂုတ်လ28ရက်နေ့ကဗဟိုဗန်ဒုတိယဥက္ကဋ္ဌရဲ့စွတ်တော်အတွင်းဖြေကြားမှုအပေါ်ဗဟိုဗန်ကသူတို့ရဲ့သဘောထားတွေနဲ့ကိုက်ညီမှုမရှိဘူးဆိုတဲ့ကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာစိုးရိမ်မှုတွေပိုကြီးထွားလာခဲ့တာပါလုံရဲရှင်တွေချေးယူထားတဲ့ချင်းငွေတွေကိုအခုနှစ်စက်တင်ဘာလကောင်မှပြန်ဆက်ဖို့အတွက်ပုဂ္ဂလိကဗန်တွေကလုံရဲရှင်တွေကိုအကြောင်းကြားထားပေမဲ့အဲ့ဒီအပေါ်ကိုလုံရဲရှင်တချို့ကအရင်ရောအတိုးပါပြန်မဆက်နိုင်တာကြောင့်အပေါင်ပစ္စည်းတွေကိုသာအဆုံးခံတော့မဲ့အခြေအနေရှိနေတယ်လို့စီးပွားရေးအတိုင်းအဝန်ကြားမှာထွက်ပေါ်လာပါတယ်ဒီဘော်ကိုပြည်သူတွေအနေနဲ့မစိုးရိမ်ကြဘူးနဲ့ဗန်တွေရဲ့လိုအပ်ချက်တွေကိုဗဟိုဗန်ကအပြည့်အဝကူညီထောက်ပံ့သွားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်လက်ရှိအချိန်မှာစိတ်ပူနေကြတဲ့ပုဂ္ဂလိကဗန်နဲ့လုပ်ငန်းရှင်တွေကြားကချင်းငွေကြရက်ကိုလွန်ခဲ့တဲ့10နှစ်လောက်ကလေးကစိတ်ပူရမှာဖြစ်ပြီး2003ခုနှစ်တုန်းကဖြစ်ခဲ့တဲ့ဗန်ပြဿနာတွေကိုသင်ခန်းစာမျိုးကြလို့အခုလိုအခြေအနေကိုရောက်လာရလို့စီးပွားရေးပညာရှင်ဦးမင်းခင်ကပြောပါတယ်
။ဘိုမန်နေမြာဗန်တွေကိုသိရမယ်တောင်းရှိတယ်။အဲ့တောင်ကိုဘိုကကတောက်လျှောက်ပြီးဘာမှတချင်းနားဖတ်တကြည့်ဝင်နေဘူး။ဒါတော့ပထမဒီခါလေးရှိတဲ့လုပ်ငန်းရှင်ကြီးတွေကလည်းသူတို့လိုပါတယ်သူတို့သိတာ။ဘိုကကတော့အမေလေးကိုသူလုပ်တဲ့အခါမှာထိတ်တိုက်ထိတ်တာသူတို့ဒီမှာတော့ကာကနနာမကြည့်သေးစိတ်ကြည်တာကြီးအများကြီးတတိသိရတာတော့ထိုင်ရောက်တော့ရှိနေတယ်ဒါတော့အန်ဒီကြည့်တဲ့နေအန်ဒီလေးအဲတိုင်းတာဖြစ်လို့ရှိနေကျွန်တော်မြင်ရတဲ့အခါကရှင်းလို့ရမယ်လို့ယူဆတယ်သူတို့ကိုယ့်ရကိုအမှန်ရပြီးရှင်းရ
တယ်ဒါနဲ့ဝေကျေကဏကတိုင်းပြည်အတွက်အရေးကြီးပြီးအဲ့ဒီအပေါ်ကိုပြည်သူတွေယုံကြည်မှုကလည်းအဓိကလိုနေပြီးအခုလိုထွက်ပေါ်နေတဲ့သတင်းတွေအပေါ်တာဝန်ရှိသူတွေအနေနဲ့ဝိုင်းဝန်းထိန်းချုပ်မိဖို့လိုလာပြီလို့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာဆိုးထွန်းကပြောပါတယ
်ဒီကတ္တရာပုံရိယာပန်ရောတော့လူရှိတဲ့လူတွေပြည့်စုံပြီးတော့ကြက်တာရဲ့ရင်းမြစ်ကိုရှာဖွေပြီးတော့စဉ်းစားရင်တော့ပုံပြီးကောင်းမှာလို့ပြင်ပါတယ်ဒါပေမဲ့ကြက်တာဒီလားရှိလားသိမှာပေါ့နော်ဝေရှိတာတဲ့သူအားလုံးကလည်းကျွေးမဆက်နိုင်ဘူးတော့မဟုတ်ဘူးကျွန်တော်သိပါ
ဒီလိုဖြစ်ပေါ်နေတဲ့အပေါ်မှာပြည်သူတချို့ကစိုးရိမ်နေကြပြီးဗန်တွေကလည်းငွေပြန်ထုတ်ယူတာတွေလည်းရှိနေပါတယ်။ဒါပေမဲ့ဗဟိုဗန်ကထိ ंछ ုပ်ပေးပြီးသူစီမံစည်းကမ်းနဲ့တွားနေတဲ့အတွက်ငွေကြေးရှုပ်ထွေးတဲ့ပြဿနာတက်မလာနိုင်ဘူးလို့ပုံမဲ့တဦးဖြစ်သူဦးမျိုးတန်းကပြောပါတယ်
။ကျွန်တော်တို့ကတော့ဘာမှစိတ်ဆိုးရိမ်နေကြပါဗျ။တုံတယ်အကြောင်းနေနေပေါ့လေ။သူတို့ပုံမှန်ဝယ်ကြမယ်၊ရောင်းကြမယ်၊ပြီးရင်ရရဒီလိုပဲနှက်ပတ်ပြီးဒီလိုပဲလှုပ်လှုပ်သွားကြမယ်လို့ထင်ပါတယ်။ပြည်သူလို့ဖြစ်ထားတဲ့ပြဿနာတွေကတော့ဒီဝေးလုပ်ငန်းရှင်ကြီးတချို့တွေရဲ့လူကမဲစကားတူတွေတွေတာတို့ဖြေတာတို့အဲ့လိုတို့တော့ဟိုနည်းနည်းရှုပ်သွားတယ်လို့ထင်ပါတယ်
။ဘ ഹു ဗန်အနေနဲ့စီးပွားရေးလုပ်ငန်းတွေလည်းပတ်ရင်တိုင်းပြည်ခွင့်ပြုတိုးတက်မယ်ဆိုတဲ့အမြင်နဲ့မဟုတ်ပဲဗန်တွေကိုထိန်းချုပ်မှုလိုအပ်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ထားကြပါတယ်။ပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကလွှတ်တော်တွင်မှာဘ ഹു ဗန်ဒုတိယဥက္ကဋ္ဌဦးစိုးသိန်းကဗန်တွေကထုတ်ရှင်းထားတဲ့ပတ်စံတွေဟာပြည်သူ့အငွေဖြစ်ပြီးဘ ഹു ဗန်အနေနဲ့အဲ့ဒီငွေတွေကိုစနစ်တကျစီမံခန့်ခွဲမှုရှိမရှိကြီးကြပ်ကိုယ်ကျင်းရမယ်တာဝန်ဖြစ်ကြောင်းဘ ഹു ဗန်ကလုပ်ငန်းရှင်တွေရဲ့ပြဿနာကိုတက်နိုင်တော့အချိန်လေးဆောင်နိုင်ခဲ့ပြီးဖြစ်တဲ့အတွက်နောက်ထပ်အလျှော့ပေးဆောင်ရွက်မယ့်အခြေအနေမျိုးမရှိတော့ကြောင်းပြောဆိုခဲ့ပြီးမှအခုလိုဆိုရင်မှုတွေထွက်ပေါ်လာရပါဘ ഹു ဗန်ဒုဥက္ကဋ္ဌရဲ့လွှတ်တော်အတွင်းထွက်ဆိုမှုကိုကန့်ကွက်ထားတဲ့ဘ ഹു ဗန်ရဲ့ကြေညာချက်ထွက်လာပြီးတဲ့နောက်အဲ့ဒီရပိုင်အတွင်းမှာပဲအမေရိကန်ဒေါ်လာနဲ့လဲလှယ်တဲ့နေရာမှာမြန်မာကျပ်ငွေတန်ဖိုးအနည်းငယ်ကျဆင်းလာတာကိုတွေ့ရပါတယ်ရှင်